မွန်ပြည်နယ်မှာအနှစ်40ကျော်အတွင်းမကြုံဘူးတဲ့အဆိုးအဝါဆုံးရေကြီးရေလျှံမှုရေတိုက်စားမှုတံကိုခံခဲ့ရပါတယ်။မနေ့ကဖြစ်ပွားခဲ့တဲ့ရေကြီးရေလျှံမှုကြောင့်မွန်ပြည်နယ်မော်လမြိုင်မြို့အပါအဝင်မြို့နယ်တော်တော်များများမှာယာယီရေဘေးကယ်ဆယ်ရေးစခန်းတွေဖွင့်လှစ်ခဲ့ရတယ်လို့ပျက်စီးမှုတွေလည်းရှိနေတယ်လို့ပြည်နယ်တာဝန်ရှိသူတွေကပြောပါတယ်။ဒီကနေ့မှာစိုးရင်စရာရေမှတ်ကနေကြလာပြီးဆိုပေမဲ့ယာယီရေဘေးဒုက္ခသည်စခန်းတွေမှာဒုက္ခသည်တွေရှိနေသေးလို့အကူအညီပေးရေးအဖွဲ့တာဝန်ရှိသူတွေကပြောပါတယ်ဒီအခြေအနေကိုတော့ VOA ထိုင်းအခြေစိုက်သတင်းတောက်နိုင်ကွန်းအင်ကဆက်သွယ်မေးမြန်းသတင်းပေးပို့ထားပါတယ
်မွန်ပြည်နယ်တွင်းမော်လမြိုင်ပေါင်မှုတုံတံပြူစရရေးမြို့နယ်တွေမှာမကြုံစဘူးရေကြီးရေချမ်းမှုတွေဖြစ်ပေါ်ခဲ့ပြီးယာယီရေဘေးကယ်ဆယ်ရေးစခန်းတွေဖွင့်လှစ်ခဲ့ရတယ်လို့ကယ်ဆယ်ရေးတွေကိုကူညီဆောင်ရွက်ပေးနေတဲ့မွန်ပြည်နယ်လွှတ်တော်ဒုတိယဥက္ကဋ္ဌဒေါက်တာအောင်နိုင်ဦးက VOA ကိုပြောပါတယ
်ရေတို့ဒီတံပြူစရတို့ဘူးလို့တော့ပါလေဖြစ်ပါတယ်ဘာမင်းနဲ့မှာဆိုလို့ရှိရင်တော့တမပါနော်အဲဒီတော့တမတဝိုင်းမှာတော့တော်တော်လေးရည်ကြီးမှုဖြစ်တယ်ကျွန်တော်မော်လမြိုင်မှာတော့ရက်ွက်တော်တော်များများဖြစ်တယ်ဟိုနေရာဟိုကြောင်းရွှေနေရာယာယီချတာတွေရတာတွေလုပ်တွေရမနေ့ကဆိုလို့ရှိရင်ယာယီစခန်းအနေနဲ့10နေရာလောက်ရှိတယ်မော်လမြိုင်မြို့ပေါ်မှာ
ဒီကနေ့တော့ရေရော့ကျလာတာကြောင့်ယာယီကယ်ဆယ်ရေးစခန်းမှာခိုလုံနေတဲ့ရေဘေးဒုက္ခသည်တွေနေအိမ်ကိုတီးတီးပြန်သွားကြတယ်လို့အခြေအနေကိုစောင့်ကြည့်သူတွေလည်းရှိနေတယ်လို့ဒေါက်တာအောင်နိုင်ဦးကဆိုပါတယ်မနေ့ကရေကြီးရေရှမ်းမှုကြောင့်မော်လမြိုင်မြို့ထဲကအင်ချီ1800ကျော်ကလူရေ9000ကျော်ဟာယာယီရေဘေးဒုက္ခသည်စခန်းမှာခိုလုံနေရတယ်လို့မော်လမြိုင်မြို့ထေထွေအုပ်ချုပ်ရေးဦးစီးဌာနရဲ့ထုတ်ပြန်တဲ့စာရင်းအရသိရပါတယ်မနေ့ကရေကြီးမှုရေတိုက်စားမှုကြောင့်မွန်ပြည်နယ်သွေးမှာပျက်စီးမှုတွေရှိခဲ့တယ်လို့ဒေါက်တာအောင်နိုင်ဦးကဆိုပါတယ်
ကျေတလန်ဖရားပေါ့နော်ရှိတဲ့မဟုတ်ဆောင်းတန်းတွေရဒီကြောက်စီနိုင်ရအဲ့ဒါပြေကြတာတော့ဟိုတော်တော်လေးဟိုကြီးမားတာပေါ့နော်တန်လိကာရဲ့ဒီနာမှာရှိတဲ့အတွက်တန်လိကာကပါဆိုရင်ပြင်ဖြစ်လာတာမျိုးလည်းကြားရတာပေါ့နော်တချို့နေရာတွေကြားတဲ့နန်းပြည့်စုံတာတွေရှိတယ်ဒါကအကျိုးလာတယ်ရှိပါတယ်တချို့နေရာတွေကြားတော့ဒီဓာတ်တိုင်တွေကျိုးကြတာတို့တစ်ပင်နဲ့လဲကြတာတွေရှိကြတယ်
ရည်ကြီးမှုကြောင့်မှုတုံတံမြူစရာရေကာလန်ပိတ်ဆို့မှုတွေဖြစ်ပေါ်ခဲ့သလိုမော်လမြိုင်တန်လွင်တရားကိုလည်းပိတ်ထားရပါတယ်။မှုတုံကြံ့မြောသွားတဲ့လမ်းဟာပြိုကျပစ်စည်းမှုတွေလည်းဖြစ်ပေါ်ခဲ့ပါတယ်။ဒါ့အပြင်ပေါင်မြို့နယ်မုရုမဆေးရုံကလူနာတွေကိုလည်းမြို့နယ်ဆေးရုံနဲ့ဘုန်းကြီးကျောင်းတွေမှာပြောင်းချွေခဲ့ရပါတယ်။အလားတူရေမြို့နယ်သွေးမှာလည်းရည်ကြီးမှုကြောင့်ယာကြီးရေဘေးဒုက္ခသည်စခန်းတွေဖွင့်လှစ်ထားရတယ်လို့ရေမြို့နယ်လူမှုအကျိုးဆောင်ဖွဲ့အတွင်းမှူးဦးအောင်နိုင်ဝင်းကပြောပါတယ
်။ဘလော့ကယ်ကယ်ဆယ်ရေးစခန်းတွေမှာတော့ဒီမိနစ်ကြီးတစ်ဆောင်ကျော်ကျန်တော့မှကျင်းယူအားကားယူမှာရတယ်။နောက်ကစင်ပလင်းနဲ့စူဖျားတမယူမှာနောက်ကဖွင့်ပြဆောင်ရနေတယ်
။ဒါပြင်ဇွန်လ18ရက်နေ့မှာမွန်ပြည်နယ်ရေးမြုပ်မှာကျင်းပဖို့ရထားတဲ့ငင်းချမ်းရေးသူလူထုအတန်းငင်းချမ်းရေးလူထုစကဝိုင်းကိုလည်းရွှေ့ရွှေ့ထားလိုက်ရတယ်လို့ဦးအောင်နိုင်ဝင်းကပြောပါတယ်။မိုးတဲတန်းစွာရေကြီးခဲ့လို့တံပူစရမြို့နယ်ပငတ်ကျေးရွာစားလုပ်ငန်းငပိနဲ့ကြက်စားလုပ်ငန်းတွေပြည့်စည်ဆုံးရှုံးခဲ့တယ်လို့ဒေသခံရွာသူမိဝန်သားကပြောပါတယ်။
တန်ချိန်ပေါင်းကကျတော့55ပိန်လောက်ရှိတယ်ပြိတ္တာဆုံးဆုံးသွားတာလေကာလတံမောကကျတော့ပိန်ကတောင်မီတာခုချင်းနေတိပေါ့သူတို့စည်ရင်တွင်းထားတဲ့ဒီငယ်ရုံစည်ရင်တွင်းထားငပိတော့ဟိုကျက်စာတို့ဆိုတာအကုန်လုံးမထိတာဒါပေမဲ့စည်ရင်များကျတော့သူတို့မတွင်းရဘူ
းမုံမီနယ်တွင်းမနေ့ကရေကြီးမှုဟာနှစ်ပေါင်း40ကျော်အတွင်းမကြုံစဘူးဖြစ်ပွားခဲ့ပြီးသဘာဝဖိအံတည်းအကြောင်းလူ3ဦးထက်မနည်းသေဆုံးခဲ့တယ်လို့ဒေသခံတွေကပြောပါတယ်လူနေအင်ချီလန်တရာတာတနိကအဆောက်အုံတွေပြည့်စုံမှုရှိနေပေမဲ့ပြည့်စုံဆုံးကျုံမှုတံပိုးကိုတော့စည်ရင်ကောက်ယူနေစေချင်နေကြအတိမပြုတ်နိုင်သေးဘူးလို့မွန်ပြည်နယ်အစိုးရဖွဲ့ယုံတာဝန်ရှိသူတို့ကပြောပါတယ်။ပြီးခဲ့တဲ့ရက်ပိုင်းတွင်းမှာကပ်ပလီပင်လယ်ပြင်နဲ့ဘင်္ဂလားပင်လယ်အော်တို့မှာမုတ်တုံလေအားကောင်းနေပြီးဘင်္ဂလားပင်လယ်အော်မြောက်ပိုင်းမှာဖြစ်ပေါ်နေတဲ့လေဖိအားနယ်ရပ်ဝန်းရှင်ကြောင့်မြန်မာနိုင်ငံဒေသနှံ့ရခိုင်ပြည်နယ်၊ကရင်ပြည်နယ်၊ကယားပြည်နယ်၊ရှမ်းပြည်နယ်၊မကွေးတိုင်း၊စကိုင်းတိုင်း၊အေရဝတီတိုင်းဒေသကြီးတွေမှာရေကြီးရေရှမ်းမှုတွေ၊လမ်းပန်းဆက်တွေရေပြတ်သားမှုတွေ၊မြေပြူမှုတွေဖြစ်ပွားခဲ့ပါတယ်။လက်ရှိမှာမုတ်တုံလေအားကောင်းနေတာကြောင့်မွန်ကရင်တနင်္သာရီကမ်းရိုးတန်းမှာနောက်တရက်ထိမိုးများနိုင်ခြေရှိတယ်လို့လည်းမိုးလေဝသနဲ့ဇလပိဒဌာနကလည်းသတိပေးထားပါတယ်ခင်ဗျာ။